ဟုတ်ကဲ့အခုပေါ့လေဒီမက်ဖြစ်နင်းထွေးတို့အဖွဲ့တွေဟာဒီလက်ပရောင်းတောင်ဒေသမှာပေါ့လေမြေယာယော်ကြီးမြူထားတဲ့စရင်တွေလိုက်ကောင်တယ်ဆိုပြီးသတင်းတွေကြားရတယ်ခင်ဗျာအဲ့ဒါကျွန်တော်ပြောပြပါအောင်ခင်ဗျာမြေယာယော်ကြီးမြူထားတာဘလောက်လောက်များရှိပါလဲခင်ဗျာ
ဒီစရင်ကောက်ထားတာဟိုပါပေါ့ညီမတို့အဆောင်ရတဲ့ဦး2000 3000လောက်တော့ကျန်သေးတယ်
အေး
ကဟိုပါ3000နဲ့3500အတွင်းမှာရှိတယ်ညီမတို့လေညီမတို့တိတ်က200တော့ကျန်သေးတယ်ညီမတို့အပိသက်တော့မကောက်ရသေးဘူးခံမှန်းကြည့်ရတော့3000နဲ့3500ကျန်မှာရှိတယ်အခုညီမတို့အခုလောလောဆယ်ကောက်ထားတော့အေးက2500ကျော်ပြီ
အခုစရင်လိုက်ကောက်တာရွာအားလုံးပေါင်းဘယ်နှရွာလဲခင်ဗျအ
ခုညီမတို့မြေဟိုပါရွာ10တယ်မိုးကြိုးရင်မိုးကြိုးမြေကြတော့မိုးကြိုးမြေတောင်ရွာရယ်အလဲရွာရယ်မြောက်ရွာရယ်ရွာ13ရွာလောက်ရှိမယ်အခု
ပန်ရှင်ကဘယ်လောက်လောက်ရှိလဲမသိအားလုံးပေါင်း
အခုခမ်းမန်းကြီးကတော့ဟိုကတောင်တူ400ကျော် 500လောက်ကိုကျုံးမယ
်အခုအဲ့ဒီစရင်တွေပေါ့လေဘာဆက်လုပ်ပါလဲခင်ဗ
ျသူတို့ဒီသူတို့ဘက်ကနေပြီးတော့မှအနာမိုင်းတွေဘက်ကနေပြီးတော့မှသူတို့ဒီဟို channel တွေတွေပါပေါ့နော် messenger channel တွေပေါ့မှာပို့ရယ်လေသူဘလောက်ထုတ်ပြီးပါပြီဘယ်နဲ့ပြီးညာကြော်ကြီးထုတ်ပေးပြီးသွားပါပြီဆိုပြီးတော့သူတို့အဲ့လိုမျိုးပြောရယ်ပေါ့ပြောရတော့ညီမတို့ဘက်ကနေပြီးတော့မှဒီဘက်ကနေပြီးတော့ဟိုလူကြီးစရင်အတိကျတွေရောမျိုးစရင်အတိကျတွေရောပြန်ကောက်ပြီးတော့မှညီမတို့ဒီတင်းစာရှင်းလင်းပွဲလို့ပုံစံမျိုးလို့ပေါ့ညီမတို့ပြန်လုပ်ဖို့တော့အဲ့လိုမျိုးအစီအစဉ်ရှိရယ်တော်တော်လေးပြီးတော့ခါကျတော့ညီမတို့ဒီ channel ကိုခတ်ထားတာပေါ့နော်လောလောဆယ်ရောကြီးလောရယူထားခြင်းမရှိတဲ့ဒေသခံ39ပေါ့ခတ်ထားတာလည်းအေက200ကျော်လောက်ရှိရယ်လေထပ်ပြီးတော့ channel ကိုထက်ချဲမယ်လို့ပေါ့အစံနေသူတို့ဘက်ကလွှင့်နေပေါ့နော်အော်အဲ့တော့ခါကျညီမတို့ဘက်ကလည်းလက်ရှိကိုသူတို့ channel ကိုအတွင်းထဲမှာရောကြီးမြူထားတာအေက200ကျော်ရှိတယ်အပြင်မှာလည်းရောကြီးမြူထားတဲ့အေကတွေအများကြီးရှိရယ်ပေါ့အချက်လက်ကြက်ကနဲ့ပြန်ပြီးတော့ထုတ်ပြန်မှုပေါ့အ
ဲ့
ဒီကညီမတို့ဒီလောလောဆယ်ပြင်ဆင်နေတာပေါ့အခု
ပြင်ဆင်ပြီးခဲ့တဲ့အပတ်ကတော့လိတ်ခွန်တောင်မှာဖြစ်ခဲ့တဲ့ပြဿနာပေါ့အခု channel ခါအနေနဲ့အခြေအနေရောဘယ်လိုရှိလဲခင်ဗျာအခုဆက်ပြီးတော့သူတို့ဘာလုပ်နေလဲခင်ဗျာ
သူတို့ကတော့လာတာကတော့သူက channel ခတ်ဖို့လာတာပေါ့နော် set တင်နေသူစုချိုးလိတ်တင်နေလေအားကနေပြီးတော့ဒေသခံကြီးက channel စခတ်တော့မယ်ဆိုတော့သူတို့ခါကြညီမတို့ဒေသခံပေါ့ဒီ10တဲတို့မိုးချိုးရင်တို့အဲ့တုံဘက်ကအုပ်စုပေါ့အဲ့အဲ့ရနေပြီးတော့မှညီမတို့ဒီမှာစပြီးတော့တားတာပေါ့နော် channel မခတ်ဖို့အဓိကဒီစကောင်းကပြောရဲရော်ကြီးလုံးဝယူထားခြင်းမရှိတဲ့ channel A ကလက်ရှိခတ်ထားတဲ့ channel ကိုပဲအလုံးစုံဖြည့်ရှင်းပေးအဲ့ဒါဖြည့်ရှင်းပေးပြီးတော့မှဟိုရော်ကြီးလည်းမယူပါသေးဘဲနဲ့ channel ကိုထပ်မခန့်တော့အဲ့လိုတိုင်းရနေပြီးတော့မှသူတို့ဘက်ကနေပြီးတော့မှဒီရဲတွေဘက်ကနေပြီးတော့လေးကွာတွေပိုင်းနဲ့စပစ်တော့ပြိပခါဖြစ်သွားတာပေါ့တစ်ဖက်နဲ့တစ်ဖက်လေအခုလက်ရှိကတော့သူတို့ဒီ channel အတွင်းထဲမှာပဲသူတို့စုစုချိုးလိတ်တွေချထားတယ်ပေါ့နော်သူတို့ဖတ်ဖို့တော့သူတို့ပြင်ဆင်နေဒါပေမဲ့စတော့မခတ်သေးဘူးခတ်မယ်ဆိုလို့ရှိရင်လည်းတားမှာပဲမဖြစ်ဖြစ်တဲ့နည်းနဲ့တော့ကမခတ်ဖို့ပေါ့
ဒေတာကန်နေရရောစောင့်ကြည့်နေလားဘလို့အခြေအနေရှိလဲကင်းစောင့်တာတွေပဲရှိလား
အဲ့လိုမျိုးကတော့အဲ့လိုမျိုးကတော့အများအားစောင့်ကြည့်တယ်အခု5ယောက်တစ်ခွက်ဒါမှမဟုတ်လဲ10ယောက်တစ်ခွက်ဒါမှမဟုတ်လဲ3ယောက်တစ်ခွက်အများအားစောင့်ကြည့်တယ်ပေါ့သူတို့ကခိုးပြီးတော့ညာဒီပါကြီးခိုးပြီးတော့ခတ်မယ်ဆိုလို့ရှိရင်လည်းညီမတို့အနေနဲ့ကတော့တားမှာပဲကင်းစောင့်တဲ့သဘောပုံစံမျိုးနဲ့အဲ့လိုညီမတို့ဘက်ကတော့အခြေအနေစပြီးတော့စောင့်ကြည့်နေတယ်အခု
အခုပေါ့လေဒေတာကန်မဟုတ်ပဲနဲ့ဒီမတ်ဖြုန်နင်းထွေးလို့ပေါ့လေအပြင်ကနေလာပြီးအကူညီပေးတဲ့လူရောဘလောက်လောက်များရှိလဲခင်ဗျ
တော်တော်များများတော့မဟုတ်ပေါ့ညီမတို့ဒီ3-4 ယောက်လောက်ကတော့ရှိရဲကိုညီမတို့လေ
။ကူညီတဲ့လူတွေကိုပေါ့လေဒီဆွဲချက်တွေမျိုးမျိုးတင်ပြီးတော့ဖမ်းနိုင်တဲ့အခြေအနေမျိုးရောရှိလား။အဲ့ဒါရောဘယ်လိုမြင်လဲခင်ဗျ။ဟော
အဲ့လိုမျိုးကတော့ရှိရဲကိုညီမတို့ဒီပေါ့နော်ဒီသားကန်နေနဲ့ဆွေးနွေးတယ်ဒီသားကန်နေနဲ့စကားပြောတယ်ပါရဲဆိုလို့ရှိရင်လေ။ဆယ်တဲရွာတော့မဟုတ်ပေါ့အဲ့လိုမျိုးမိုးချိုးရွာတွေပိုင်းမှာဒီသားကန်နေနဲ့စကားပြောတယ်ဒီသားကန်နေနဲ့အဲ့လိုအစည်းအဝေးတွေပိုင်းလောက်တဲ့ဆိုလို့ရှိရင်တရင်လာယူရတော့ပြီးတော့ခါကျညီမတို့ဒီလာကူညီတဲ့သူတွေပေါ့နော်အဲ့လိုမျိုးတဲတဲ့အိမ်ကြီးပိုင်းဆိုလို့ရှိရင်လေအဲ့လိုမျိုးပေါ့နော်မတဲဘူးဗျာအဲ့လိုချိန်ရောက်တဲ့ဘာမျိုးတော့ရှိရဲကိုအဲ့လိုမျိုးကတော့လေအညီမတို့တကယ်လို့လာကူညီရတဲ့ရအောင်မတနေရသွားလို့ဆိုင်ငယ်နဲ့ထွက်သွားရင်လေအဲ့ဆိုင်ငယ်နံပါတ်ကိုမှတ်တာမျိုးတို့အနောက်ကနေပြီးတော့လိုက်တာမျိုးအဲ့လိုမျိုးကတော့အများနဲ့ရှိရဲကို
ဟိုမဖြူနင်းထွေးအနေနဲ့ရောအရင်တစ်ခေါက်လို့ပေါ့လေပြန်ပြီးအဖမ်းခံရမယ့်ပုံစံမျိုးနဲ့ပတ်သက်လို့ရောဒီဘယ်လိုများပြင်ဆင်ထားလဲခင်ဗျ
ဟုတ်ကောညီမကတော့ဟိုစလုံးကပြောတယ်လို့ပေါ့လက်ဘာနာဒီနီစီမံကိန်းကတိုက်ပွဲကလည်းအရန်ကိုရှေ့ချနေပေါ့နော်ဒီကားကန်တွေအတွက်ကလည်းသူကသူ့လေယာဉ်နေမှာသူတို့လှုပ်ရှားဖို့အတွက်သူ့လေယာဉ်နေမှာသူတို့လေယာဉ်မျိုးမတရားခြံစည်းကိုခတ်ပြီးတော့လာလုတဲ့အတွက်သူ့လေယာဉ်နေမှာသူတို့လေယာဉ်နေမှာသူတို့လှုပ်ရှားဖို့အတွက်သူကတိုက်ပွဲဝင်ကြတာပေါ့တရားမျှတတဲ့တိုက်ပွဲလို့လည်းပြောလို့ရတယ်အဲ့ဒီအတွက်ညီမပထမတစ်ကြိမ်ဖမ်းခံရတယ်နောက်အခုလည်းညီမတကယ်လို့ထပ်ဖမ်းခံရမယ်ဆိုလို့ရှိရင်လည်းညီမအနေနဲ့ကျင်းဆိုင်မှုအစ်င့်မယ်ပေါ့။ဘာလို့လဲဆိုတော့သူတို့ဥပိုင်နဲ့ဝန်ပါကစီမံကိန်းကလုံးဝဒေသခံတွေပေါ်မှာလည်းလုံးဝတရားမျှတမှုလည်းမရှိဘူး။ပြီးတော့ခါကျ권လင်းမြင့်တာမှုလည်းလုံးဝမရှိတဲ့အတွက်ပေါ့။ညီမအပေါ်ကအတူလာကူညီတဲ့သူတွေအကုန်လုံးပေါ့။ကျမတို့ပုံမှန်တွေတက်မယ်။တရားစွဲပြီးတော့ထောင်ချတာမျိုးတွေလုပ်တဲ့ဆိုရင်တော့ညီမတို့ဘက်ကတော့ကျင်းဆိုင်မှုတော့အစ်င့်ရှိရဲ့ပေါ့
။ဟုတ်ကဲ့မဖြစ်နေထွေအခုလို့ရှင်းပြကျေးဇူးအများကြီးတင်တယ်ခင်ဗျ။
ဟုတ်ဟုတ်ဟုတ်